ยังไงมีเนี่ยยิ่งได้ดำอยู่เนี่ยไม่ยุ่งเมื่อตัวเองยังไงแล้วนักการเอพ่อเนี่ยยามายิ่งได้เต็มบ่ปีกข้ามุขพี่บัวเกลือนี่นายอยู่อะไรตั้งช่างเนี่ยอะไรชิ้นนี้กูตั้งสักปีบ้างไหมจะนอนนายกูเองบ้างยิ่งได้ดำอยู่เนี่ยไม่ยุ่งเมื่อตัวเองยามายิ่งได้เต็มบ่กูเอยังไงแล้วนักการพ่อกันนี่เต็มเนี่ยมาแล้วนักจีนเนี่ยปีกข้าเกลือนับแต่ไปพี่บัวเจ้าจะได้ดำอยู่พระฮิตาพ่อเองกูเบิกกากระเปียวว่าเลย
อยู่ใกล้เชื่
ာ
ဒီလိုပြစ်ကမှုတွေကြောင့်မေယူမြစ်ရှေ့ဘက်ကမ်းမှာရှိတဲ့ရွာတွေကရွာသားတွေဘေးလွတ်ရာကိုသိမ်းရှောင်ထွက်ပြေးနေရတယ်လို့ရွှေလောင်းတိမ်ရွာသားတို့ကပြောပါတယ
်ဒီဘက်မှာဖြစ်တာကဒီမင်းဆန်းဆောင်ရနေဟိုတာမင်းကြီးကဖြစ်တာအဲ့ဒါကအပန်းကြလို့ရွာသားတွေကကြောက်လန့်ပြီးထွက်ပြေးနေရတာကျွန်တော်တို့ရွှေလောင်းတိမ်တာမင်းကြီးမင်းဆန်းဆောင်ကြီးမြေကျတဲ့ရွာတွေကထွက်ပြေးရတာကိုရွာသားတွေဆီဆင်းမှုရှိတယ်ဒါမှမဟုတ်မင်းဆန်းဆောင်ဘုန်းကြီးကျောင်းရှိမျက်မှောက်ကဟိုနေရာကြီးကြလို့ရုပ်ခွင့်တိကျတယ်
ဒီကနေ့နဲ့နဲ့ပိုင်း၄နာရီခွဲကျော်ချိန်မှာမေယူမြစ်တွင်ကမြန်မာစစ်သားရေရင်ကိုအေဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးရေရင်ဘက်ကလက်နက်ကြီးတွေနဲ့ကျေးရွာဘက်ကိုပြန်လည်ပစ်ခတ်တာလို့ဒေသခံတွေကပြောပါတယ်။ဒီထိတ်တော်မြို့နယ်မေယူမြစ်တွင်မြန်မာရေသားတင်ပေါ်ပစ်ခတ်ခံရမှုနဲ့ပတ်သက်ပြီးတပ်မတော်ပြောခွေရဗမှုချုပ်စော်မင်းတို့ကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်စဉ်နဲ့ထိခိုက်မှုအခြေအနေကိုမသိရသေးဘူးလို့ပြောပါတယ်။အလားတူရခိုင်လက်နက်ကိုင်ဘက်ကလည်းဒီကနေ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတရင်ရောက်ရှိတာမရှိသေးဘူးလို့အေပြောခွေရခိုင်ဒုက္ခကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ17ရက်နေ့ကမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားရတိတ်တောင်မြို့နယ်ဆောက်ခတ်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့ပြီးရွာသား49ဦးပိတ်မိနေခဲ့ပါတယ်။ဒီပိတ်မိရွာသားတွေကိုတန်ဃာတော်တွေနဲ့ပရဟိတဖွဲ့တွေကတွားရောက်ကယ်ထုတ်ခဲ့ကြပြီးလက်ရှိမြို့နယ်အကစားရုံမှာယာယီနေရာချထားပေးပါတယ်။ဆောက်ခကျေးရွာမှာမြန်မာစစ်တပ်ကနေနေရာယူထားဆဲအခြေအနေကြောင့်ဒီစစ်ရှောင်းတွေနေရာပြန်ဖို့မဖြစ်နိုင်သေးဘူးလို့ကျေးသိတောင်မြို့ပရဟိတဖွဲ့ဝင်ကိုဘက်ကာကပြောပါတယ်
ဆောက်ခကျေးရွာကစစ်ရှောင်းလာကြလူတွေအစ်တောင်ရွက်ကဇမန်ကိုဖိလိပ္ပင်းရှိစီရောစားမယ်ရည်ဆောက်ခကျေးရွာလုံးကစိုက်ဖက်ကိုပြန်လို့မရတော့ဘူးလေလုတ်တဲ့လူတွေကလည်းဒီကအသွေးမှမှလေကိုကြောက်အောင်မလုပ်လိုက်ရလို့ရှိရင်အဆင်မပြေတော့ဘူးအမစစ်ရှောင်းကလည်းအမရော်တွေကမထွက်ဘူးဆိုတော့မိုးသွေးကိုဒီမှာပဲမိုးခေါ်ရမယ်အနေနဲ့ဖြစ်သွားလို့
ကျေးသိတော်မျိုးရောက်ဆောက်ခတ်ကြီးရွာဆစ်ဆောင်တွင်နေနဲ့စားတော့ရေးမှခက်သွေးနေတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဆက်လက်ဖြစ်ပွားနေစေဖြစ်ပြီးတပ်မတော်အနေနဲ့ရခိုင်ပြည်နယ်တွင်းအေအဖွဲ့တည်ရှိမှုကိုလက်မခံတယ်လို့အေအဖွဲ့ကတော့ရခိုင်ပြည်နယ်တွင်းအခြေပြုရေးကိုဥတည်နေတာကြောင့်အပြစ်ရစေးရေးနဲ့ငြိမ်းချမ်းရေးအတွက်ခက်ခဲအောင်မဲ့အခြေအနေမှာရှိနေပါတယ်2018ခုနှစ်နှစ်ကုန်ပိုင်းကနေ2020ခုနှစ်ထိနှစ်ဖက်တိုက်ပွဲစဉ်တွင်အရတား2သိန်းနီးပါးစစ်ဘေးရှောင်နေရပြီးဒေသုံသူ250ကျော်၊တန်ရာရရှိသူ950ကျော်ရှိနေပြီလို့ရခိုင်ဖွဲ့စည်းတွေကနေစစ်တမ်းကောက်ယူထားပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။